ရခိုင်ပြည်နယ်စစ်တွေအန်ကာလမပေါ်မှာအင်္ဂါနေ့ညနေပိုင်းကဘုံသုံးလုံးစတိုက်ပောက်ကွဲခဲ့ပြီးမော်တော်ယာဉ်နှစ်စီးထိခိုက်ပျက်စီးသွားပါတယ်။စစ်ရင်တန်းနဲ့အန်ရက်ဖက်ခီးသတင်းကကာချင်းရှောင်းချိန်မှာဘုံပောက်ကွဲခဲ့တာကြောင့်စစ်ရင်တန်းကိုကြီးရွယ်တိုက်ခိုက်တာဖြစ်နိုင်ကြောင်းလည်းသုံးသပ်ကြပါတယ်။ပောက်ကွဲမှုကြောင့်လူအသေးပြောက်မရှိခဲ့ပဲရင်နောက်လိုက်တယောက်သာဒဏ်ရာနည်းငယ်ရခဲ့ကြောင်းနဲ့ကားနှစ်စီးမှာထိခိုက်ပျက်စီးမှုရှိခဲ့တဲ့အကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ဒီဘုံသုံးလုံးပေါက်ကွဲခဲ့တာဟာစစ်တွေအန်ကာလာမှမြောက်ဦးနဲ့မင်းပြားမြို့နယ်အကြားမှာမန္တလေးမြို့ကတဘာဝဘေးတုံးပြန်ဆောင်ရွက်ရေးပရိုက်တာအဖွဲ့ကငှားရမ်းလာတဲ့ကစ်ပါနယ်ဒီခီးတဲ့တင်ရင်နဲ့စစ်ရင်တန်းရှောင်းတန်းချိန်မှာဖြစ်ပွားခဲ့တာပါဖြစ်ပွားပုံကိုကစ်ပါနယ်ဒီခီးတဲ့တင်ရင်နဲ့လိုက်ပါလာတဲ့တဘာဝဘေးတုံးပြန်ဆောင်ရွက်ရေးအဖွဲ့ခေါင်းဆောင်ဗိုလ်ကြီးအေးလွင်အငိမ့်စားကအခုလိုပြောပါတဲ့
19ရက်နေ့က 6:50 အချိန်မှာကိုမင်းပြားမြို့နယ်သင်္ကန်းသာရဲ့မြောက်ဖက်မိုင်တိုင်းမှ96မိုင်3ခါတော့မပေါ်ကွာအဲစစ်ရင်တန်းသုံးစီးကအန်းနေပြီးတော့ဒီဘက်ကိုစစ်တွေဘက်ကိုလာတယ်ကျွန်တော်တို့ဒီပရိုက်တာဖွဲ့တွေကစစ်တွေကနေပြီးတော့အန်းဘက်ကိုလာတယ်ဗျအဲဒီ96မိုင်3ခါလောက်ရတော့လမ်းကျင်းတဲ့အတွက်ကားပေးချပြီးတော့ရပ်ပြီးတော့စစ်ကားနဲ့ရှောင်းရှေ့ကစစ်ကားနှစ်စီးလွတ်သွားတဲ့အချိန်မှာ6ဘင်းကယ်သေးပစ္စည်းတွေလည်းကားဗျအဲဒီကားနဲ့ကျွန်တော်တို့ကားနဲ့ကောင်းရင်ဆိုင်ကတ်ခံပြီးအချိန်မှာလမ်းရှိပဲပဲမြောက်ဖက်လုံကစပြီးတော့ကွဲတယ်15စက္ကန့်လောက်အကြာမှာလမ်းရှိပဲပဲတောင်ပဲလုံထက်ကွဲတယ်အောက်3စက္ကန့်လောက်မှာပဲနောက်ပဲပြရင်ရောမိုင်းကလုံးထက်ကွဲတယ
်ဒီမိုင်းပေါက်ကွဲတာဟာစီးရင်တန်းကိုတိုက်ခိုက်ဖို့ရည်ရွယ်တာဖြစ်နိုင်ကြောင်းလဲဗိုလ်ကြီးအေးလွင်အငိမ့်စားကသုံးသပ်ပါတယ
်ဒီမိုင်းနေရာတော့ဟိုရမှုကွန်ထရိုးမိုင်းပေါ့အစ်မင်းရမှုကွန်ထရိုးမိုင်းနေပေါ့သူရဲ့ရည်ရွယ်ချက်ကစီးရင်တန်းကိုလုတ်ဖို့တဲ့သေချာစနစ်ကြဒီမှာပြီးတော့ဒီအစ်မင်းဟိုအရယ်ကွန်ထရိုးမိုင်းနဲ့တုံးတာဟာဒါပေမဲ့ဟိုမိုင်းခွဲတဲ့လူကမကြွန့်ကျင်လို့အနည်းများကိုကားအလင်းတွေမတွက်တတ်လို့စစ်ကားပုတ်ခါတီကလေးလွတ်သွားတာဟိုစစ်ကားလွတ်တယ်ဆိုတော့လေဟိုအဝေးဟိုမဟုတ်ဘူးဟိုဟာဒီအကင်90လောက်လေးနေကက်လွတ်လေးလွတ်သွားတာ
ပေါက်ကွဲမှုဖြစ်စဉ်မှာကစ်ပါနယ်ဒီခီးတဲ့တင်ကားရဲ့ရင်နောက်လိုက်မှာဒဏ်ရာအနည်းချင်းရခဲ့ပြီးကျန်သူတွေကတော့အထူးကြိုက်မရှိကြောင်းနဲ့ကစ်ပါနယ်ဒီခီးတဲ့တင်ကားရဲ့ဘယ်ညာမှန်ပရင်း6ချက်နောက်မှန်နဲ့အချက်ပြမီလုံးတွေကွဲသွားခဲ့တယ်လို့6ဘင်းကားလေကမ်းမှလည်းကွဲသွားကြောင်းပြောပါတယ်အခင်းဖြစ်တဲ့နေရာဟာမြောက်ဦးနဲ့မင်းပြားကြမြောင်းပွေအလွန်စက်ကြနဲ့တန်းစိတ်ကောင်မွတ်စလင်ကျေးရွာနှစ်ခုကြားမှာဖြစ်ပွားတာလို့လေဒေသခံတချို့ကပြောဆိုပါတယ
်ဖြစ်တာတော့ဒီမြောင်းပွေကအလွန်ဟိုစက်ကြနဲ့တန်းစိတ်ရွာကလောက်ရအကြောင်းမှာဖြစ်တာကိုပြောအဲ့ဒီကမှကားလေးအချောင်းတစင်းနဲ့တူရှောင်းဖို့လောင်းနေတဲ့အချိန်လေးမှာဘုံကသုံးလုံးထားပေါက်ကြလို့ပြောတယ်လန်းတွေပညာနှစ်ဖက်သလုံးကတောက်တာပ
ါမင်းပြားမျိုးမြို့မရေစခန်းကစခန်းမှုဒူရဲမှုတိမ့်ထိုက်ကဒီပောက်ကွဲမှုနဲ့ပတ်သက်ပြီးအမှုဖွင့်စုံစမ်းနေစေဖြစ်ကြောင်းပြောပါတယ
်ပောက်ကွဲမှုမင်းပြားမြို့မရေစခန်းပါ104မြေဆောင်2007 1908ခုနှစ်ပောက်ကွဲစီရတော့ဝိတုပစ္စည်းများအဝေးပုံမှန်3ရဖွင့်နေပြီးတော့စုံစမ်းစစ်ဆေးနေပါတယ
်အခင်းဖြစ်ပွားတာနဲ့ပတ်သက်ပြီးအခုလိုဆက်ပြောပါတယ်
ဒါကရှေ့ရသွားတယ်နောက်မှရက်ကားလိုက်တယ်အဲ့ဒါမျိုးပါဟိုဟာရှေ့နှောက်ဆင်းပေါ့ဗျာအဲ့လိုပဲပြောရမှာမတော်ရှေ့နှမ်းပြီးကြတော့မဟုတ်ဘူးဗျာရှေ့ကရှေ့နှမ်းကျော်သွားပြီနောက်ကရက်ကားကိုထိတာ
ပေါက်ကွဲမှုဖြစ်ပွားတဲ့ဒေသအတွင်းမှာအရင်ကအခုလိုပေါက်ကွဲတာမျိုးဖြစ်ပွားတာမရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်လက်တလုံးအခြေအနေမှာတော့ရခိုင်ပြည်နယ်အတွင်းမှာ ARSA ခေါ်အကြမ်းဖက်အဖွဲ့ကရခိုင်ပြည်နယ်ဗိုလ်ကြီးတော်မောင်တော်ဒေသဘက်တွေမှာလှုပ်ရှားတိုက်ခိုက်တာတွေရှိတယ်လို့ AA ခေါ်ရခိုင်လက်နက်ကိုင်အဖွဲ့ကလည်းချင်းပြည်နယ်ပလက်ဝါနဲ့ကြောက်တော်မြို့နယ်အတွင်းမှာလှုပ်ရှားတာတွေရှိနေပါတယ်